ကမ္ဘာအင်အားကြီးဆုံးစီးပွားရေးနှစ်နိုင်ငံကြားအခွန်ငွေအပြန်အလှန်ကောက်ခံနေမှုကိုအဆုံးသတ်ရေးအတွက်ကုန်သွယ်ရေးသဘောတူညီမှုအသစ်ရရှိဖို့ညှိနှိုင်းဆွေးဆောင်ရွက်ဖို့တရုတ်အစိုးရကအမေရိကန်ကိုဗုဒ္ဓဘုနေ့ကမေတ္တာရက်ခံခဲ့ပါတယ်။အမေရိကန်အနေနဲ့တရုတ်နဲ့တင်းမြတ်စွာဆက်ဆံပြီးနှစ်နိုင်ငံအကျိုးပြုမဲ့ကုန်သွယ်ရေးစနစ်ပြန်လည်ကျင့်သုံးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကန်ချောင်းကပြောပါရယ်အခုလိုမေတ္တာရက်ခံချက်အသစ်နဲ့ပတ်သက်ပြီးအမေရိကန်ဘက်ကသဘောတူညီမှုအသစ်ရရှိဖို့ဘယ်လိုခြေလှမ်းယူမလဲဆိုတာမသိရသေးပေမဲ့နှစ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးမှုတွေဟာဝါရှင်တန်မှာနောက်လပြန်လည်စတင်ဖို့ရှိပါရယ်အစ်မြင့်ဤပညာပိုင်းဆိုင်ရာမူပိုင်သဘောတူညီမှုတွေနဲ့အခြားပြဿနာတွေနဲ့ပတ်သက်လို့တရုတ်ကလိုက်လျောဖို့သဘောတူမှသာသူ့အနေနဲ့ညှိနှိုင်းဆွေးနွေးဖို့အစဉ်သင့်ရှိမှာဖြစ်တယ်လို့သမ္မတထရန့်ကသတင်းတောက်တွေကိုပြောပါရယ်တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုကိုအမျက်ထုတ်ခဲ့တာဟာ25နှစ်ရှိပြီဖြစ်တဲ့အတွက်ဒီပြဿနာကိုတဦးကဖြေရှင်းပေးဖို့တာဝန်ကျလာတာဖြစ်တယ်လို့တရုတ်နဲ့အခွန်ငွေကောက်ခံမှုပြဿနာကိုသမ္မတကကာကွယ်ပြောဆိုခဲ့ပါရယ်သူဟာအရင်သမ္မတတွေဖြစ်တဲ့ Bill Clinton, George W. Bush, Barack Obama တို့ရဲ့တရုတ်ကုန်သွယ်ရေး policy မအောင်မြင်မှုတွေကိုပြစ်တင်လိုက်ပြီးတရုတ်ပြည်ထောင်စုကိုဖြေရှင်းဖို့သူ့မှာတာဝန်ကျလာတာဖြစ်တယ်လို့သမ္မတထရန့်ကပြောပါရယ်ရှင်